နေတို့တပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လစ်ဗျားခေါင်းဆောင်ဂဒါဖီရဲ့သားတအူးနဲ့မိသုံးဦးသေဆုံးသွားပြီမဲ့လို့မူမာဂဒါဖီကတော့အသက်ရှင်လွတ်မြောက်ခဲ့ပါတယ်။စနေနေ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့အခုလိုမျိုးဂဒါဖီသားတအူးနဲ့မိသုံးဦးသေဆုံးတယ်ဆိုတာကိုလစ်ဗျားအစိုးရပြောခွင့်ရသူမူဆာအီဘရာဟင်ကအတည်ပြုကြေညာလိုက်ပါတယ်။အသက်29နှစ်အရွယ်ဆာယစ်အယ်အာရဗ်ဂဒါဖီနဲ့ဂဒါဖီရဲ့မိဖြစ်သူတွေဟာလစ်ဗျားခေါင်းဆောင်ဂဒါဖီကိုနေတို့တပ်ဖွဲ့ကလုကြံတိုက်ခိုက်မှုအတွင်းမှာသေဆုံးသွားရတယ်ဆိုပြီးတော့သူကကြေညာသွားတာဖြစ်ပါတယ်။မစ္စတာဂဒါဖီနဲ့သူ့ရဲ့ဇနီးဖြစ်သူကတော့အဲ့ဒီအချိန်မှာသူ့သားရဲ့နေမှာရှိနေပေမဲ့လို့ထိခိုက်ဒဏ်ရာရမှုမရှိခဲ့ဘူးလို့ပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီအိမ်မှာပဲအတော်များများသေဆုံးမှုတွေရှိတယ်လို့သိရပါတယ်။အိမ်ကတော့အတော်လေးကိုပျက်စီးသွားတာလည်းတွေ့ရပါတယ်။အစောပိုင်းတုန်းကတော့လစ်ဗျားခေါင်းဆောင်မူမာဂဒါဖီကဒီလစ်ဗျားပြပိခဆုံးတက်ရေးအတွက်နေတိုးမာမီဖွဲ့နဲ့ဆစ်ဆက်ဆွေးနွေးဖို့အတွက်ကလန်ခဲ့ပေမဲ့နေတိုးဘက်ကလက်မခံမနဲ့ပယ်ချခဲ့ပါတယ်။လစ်ဗျားနိုင်ငံဘက်ကအပြောမဟုတ်ဘဲနဲ့တကယ်လက်တွေ့လုပ်ပြတာကိုပဲမြင်တွေ့လို့တယ်လို့နေတိုးတာဝန်ရှိသူတွေကစနေနေ့ကတုံ့ပြန်ပါတယ်။လီဗျားအစိုးရကပြစ်ခတ်ရစေးအရင်တော့ကအချင်းချင်းကြီးညာခဲ့ပေမဲ့အရက်သားတွေကိုဆက်လက်တိုက်ခိုက်နေတယ်လို့သူကပြောပါတယ်။လီဗျားနိုင်ငံမှာအရက်သားတွေကိုအနေနဲ့ပေးနေသည်၍နီတိုးမဟာမိတ်တပ်တွေရဲ့စစ်စင်ရေးတွေဆက်လက်ဆင်နွှဲနေမှာဖြစ်တယ်လို့လည်းဆိုပါတယ်။လီဗျားတိုက်ခိုက်တွေကလည်းဂဒါဖီနဲ့ပေးယူလို့ဆွနေရမယ့်အချိန်မဟုတ်တော့ဘူးလို့ဆိုပါတယ်။မနေ့စနေနေ့မနေ့ကတော့ဂဒါဖီကရုပ်မြင်သံကြားကနေပြီးတော့တနိုင်ခွဲကြတဲ့မေကွန်းရှေကြီးပြောဆိုတဲ့နေရာမှာနီတိုးဘက်ကတိုက်ခိုက်တာတွေရပ်ပြီးလို့ရှိရင်သူ့အနေနဲ့ဆွေးဆက်ဆွေးနွေးဖို့အဆင်သင့်ရှိတယ်လို့ပြောပါတယ်။အဲ့မေကွန်ပြောနေတဲ့အချိန်မှာပဲလေပြားအတန်လွှင့်အောင်အနည်းကိုနေတိုးတပ်ဖွဲ့ကနေပြီးတော့ဘုံကျဲတိုက်ခိုက်မှုလုပ်ခဲ့ပါသေးတယ်။